ပုံရမင်းကြီးဖရန်စစ်ဟာကမ္ဘာတစ်ဖက်သတင်းလွှတ်ခွင့်ပူပေးဖို့မြေတားရခိုင်ရင်မြန်မာနိုင်ငံမှာအဖမ်းခံရတဲ့ Reuters သတင်းထောက်နှူးအကြောင်းကိုလည်းရင်းညွှန်းပြောကြားသွားတယ်လို့ရဟန်းမင်းကြီးကိုသီးခြားတွေ့ဆုံမင်းမြန်ခွင့်ရခဲ့တဲ့ Reuters သတင်းဌာနကရေးသားပါတယ်။ပုံရမင်းကြီးဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံခရီးစဉ်နဲ့တဆက်ထဲဘင်္ဂလားဒေ့ရှ်ကိုသွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါ။ရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့သာမကဘယ်ကိစ္စမှပဲဖြစ်ဖြစ်သတင်းလွှတ်ခွင့်နဲ့ပတ်သက်ပြီးအကောက်ွယ်ပြဖို့လိုအပ်တယ်လို့ဗိုလ်ရဟန်းမင်းကြီးကဆိုပါတယ်။အစိုးရတွေဟာသူတို့ဖုံးကွယ်ခြင်းနဲ့ကိစ္စတွေအတွက်မီဒီယာနဲ့သတင်းလွှတ်ခွင့်ကိုပိတ်ပင်တတ်ကြတယ်။ဒါကိုတွန်းလှန်လှုပ်ရှားရမယ်လို့လည်းဆိုပါတယ်။အခုခါမြန်မာနိုင်ငံမှာအစိုးရကရိုဟင်ဂျာလို့အစိမ့်မှမပြုတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအကြောင်းသတင်းလိုက်ရင်းရိုက်တာသတင်းထောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအမှုရင်ဆိုင်ရတာဖြစ်ပါတယ်။သူတို့မှအပြစ်မရှိဘူးဆိုရင်လည်းလွှတ်ပေးရမယ်။ရာဇဝမှုသူတို့ကျွလွန်နေဆင်းလဲပဲသူတို့ကိုပြစ်ဒဏ်စီရင်ရမယ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအစိုးရကဝင်မဆွဲရဘူးလို့လည်းပုံရဟန်းမင်းကြီးကပြောပါတယ်ဒါအပြင်တချို့နိုင်ငံတွေကဒီမိုကရေစီလို့နာမည်ခံပြီးတော့သတင်းမီဒီယာအပေါ်ထုတ်ချက်နေကြတယ်လို့လည်းပုံရဟန်းမင်းကြီးကပြောကြလိုက်ပါတယ်